ကမ္ဘာ့ဘဏ်ကနေမြန်မာနိုင်ငံကိုနှစ်ပေါင်း30ကျော်အတွင်းပထမဆုံးချိန်အမေရိကန်ဒေါ်လာတန်1600အတိုးမဲ့ထုတ်ချေးမယ်လို့မနေ့ကကြေညာလိုက်ပါတယ်။တုံးနဲ့အတွင်းတိုင်းပြည်ရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေတိုးမြင့်လာအောင်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမယ့်အစီအစဉ်အပြည့်အစုံကိုတော့စက်ပြီးတော့နားဆင်ပါရှင်။ကမ္ဘာ့ဘဏ်ရဲ့အတိုးမဲ့ချင်းငွေဒေါ်လာတန်1600အစီ ရက်ဆိုင်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံနဲ့ပထမဦးဆုံးအကြိမ်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်ဖြစ်ပါတယ်။ကမ္ဘာ့ဘဏ်အနေနဲ့2012ခုနှစ်မှာမြန်မာနိုင်ငံတည်းစတင်ဝင်ရောက်ခဲ့ပြီးနောက်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုတိုးမြင့်လှုပ်ဆောင်သွားဖို့ရည်ရွယ်ချက်နဲ့အခုလိုငွေကြေးထုတ်ချေးမဲ့အစီအစဉ်ကိုအကောင့်ထဲပေါ်လာဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာပြန်ကြားရေးအရာရှိဦးကျော်စိုးလင်းက VOE ကိုပြောပါတယ
်။ဒီမူပေါင်းကတော့ဒီ3နှစ်စာကျွန်တော်တို့ရေးဆွဲထားတာပေါ့နော်။3နှစ်စာရေးဆွဲထားတဲ့နေရာမှာဒီကဏ္ဍတွေကတော့အဓိကကဏ္ဍ3ခုပါမယ်ပေါ့။ပထမကဏ္ဍကတော့ဒီစီးရင်နွားပါမှုကိုတိုက်ချက်ဖို့ပေါ့စီးရင်နွားပါမှုတိုက်ချက်တယ်ဆိုတဲ့နေရာမှာလည်းဒီကြီးလက်ဒေတာမှာနေတဲ့ဒီစီးရင်နွားပါတဲ့လူတွေရဲ့ဘဝတွေမြန်မာလာအောင်ဆောင်ရွက်ဖို့ပေါ့နော်နောက်ဒုတိယတစ်ခုကကြတော့ဒီညာကြီးကျမကြီးနဲ့ပတ်သက်ပြီးတော့မှကဏ္ဍတွေမှာဒီကူညီဆောင်ရွက်သွားဖို့ပေါ့ဆိုနောက်ဆုံးတစ်ခုကတော့ဒီပုဂ္ဂလိကကဏ္ဍဖို့မျိုးတိုးတက်ပြီးတော့မှအလောက်ကန်ခွင့်လန်းတွေညာလာအောင်ဆိုတဲ့နေရာမှာကူညီဆောင်ရွက်သွားဖို့ဆိုတဲ့အဓိကဒီကဏ္ဍ3ခုမှာကူညီသွားဖို့ဆိုပြီးဦးစားပေးရေးဆွဲထားတဲ့မူပေါင်းဖြစ်တယ်ပေါ့အ
ဲ့တော့ကမ္ဘာ့ဘဏ်က2012ခုနှစ်ခေတ်ကမြန်မာနိုင်ငံမှာဟိုတရားဝင်ပူးပေါင်းဆောင်ရွက်နေတဲ့ခါကျတော့အခုလက်ရှိမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့ခါမှာရောအားသာချက်အားနည်းချက်တွေဘယ်လိုတွေ့ရပါလဲရှင
်အဓိကကတော့ကျွန်တော်တို့ဒီကမ္ဘာ့ဘဏ်ကဒီမြန်မာနိုင်ငံမှာဆောင်ရွက်တဲ့ခါမှာအရေးကြီးတဲ့အချက်ကတော့ဟိုဘယ်လိုကဏ္ဍတွေဦးစားပေးဆောင်ရွက်သွားမလဲပေါ့နော်အဲ့ဒါတွေကိုဒီကအစိုးရတာဝန်ရှိတဲ့လူတွေနဲ့ရောပုဂ္ဂလိကကဏ္ဍဆောင်တဲ့ဒီရင်းနှီးမြှုပ်နှံမှုနဲ့တူနေတယ်ရောနောက်တစ်ခုကဒီဖွံ့ဖြိုးရေးမိဖက်ဖွဲ့စည်းတခြားဖွဲ့စည်းတွေနဲ့ရောနောက်တစ်ခုကဒီအရေးဖက်ဖွဲ့စည်းတွေနဲ့ရောကျွန်တော်တို့ကညီနိုင်ဆွေးနွေးမှုတွေဒီအကြံဉာဏ်ရယူတဲ့ consultation တွေအကြံဉာဏ်ပြုလုပ်ပြီးတော့မှဘလို့ကဏ္ဍတွေကိုဦးစားပေးပြီးတော့မှဆောင်ရွက်တင်နေဆိုတာကိုအခြေခံပြီးတော့မှဒါကိုရေးဆွဲထားတာဖြစ်ပါတယ
်တစ်ဖက်မှာရောလူထုအခြေပြုဖွဲ့စည်းတွေနဲ့ကောကမ္ဘာ့ဘဏ်ရဲ့ပူးပေါင်းမှုဆောင်ရွက်မှုအခြေအနေရောဘယ်လိုရှိပါလဲရှင
်ပူးပေါင်းကိုကျွန်တော်တို့မရေးခင်မှာဒီမြန်မာနိုင်ငံရဲ့ဒီစီးရင်နွားပါမှုအခြေအနေကိုအလေးလာဆန်းစစ်မှုဆိုရတာပေါ့နော်ကျွန်တော်တို့ systematic diagnosis ဆိုပြီးတော့မှလုပ်ခဲ့တာရှိပါတယ်။လုံခဲ့တဲ့ဒီတနည်းကြော်ကြော်အတွင်းမှာမြန်မာနိုင်ငံဒီအနံ့ပြားပေါ့အနံ့ပြားဆိုတာတချို့မြို့ကြီးတွေပေါ့အဓိကကြားတဲ့မြို့ကြီးဥပမာမန္တလေးတို့တောင်ကြီးတို့ဖအံတို့ပသိမ်တို့ညံကုန်လည်းပါတယ်ပေါ့နောက်နေပြီးတော့ပါမယ်။အဲ့တော့အဲ့ဒီမှာကျွန်တော်တို့ဒီအရက်ဖက်ဖွဲ့စည်းတွေနဲ့တွေ့ပြီးတော့မှအရက်ဖက်ဖွဲ့စည်းတွေလည်းပါတယ်။နောက်အစိုးရဘက်ကစာဝန်ရှိတဲ့သူတွေလည်းပါတယ်။အပြီးတော့မှဒီဒီအောင်စုအဆင့်ဒီလွတ်တော်ကိုယ်စားလှယ်တွေပါသလိုတချို့ဒီမန္တလေးတို့ပသိမ်တို့ဆိုမှဆိုလို့ရှိရင်လည်းဒီဒေတာဆိုင်ရာပေါ့သူတို့ရဲ့တိုင်းဒေတာကြီးလွတ်တော်ကိုယ်စားလှယ်တွေပါဝင်ပြီးတော့မှဒီ consultation ပေါ့ဒီကြံဉာဏ်ရယူတဲ့စည်းဝေးတွေကျွန်တော်တို့အချင်းချင်းလုပ်ခဲ့ပါတယ်လုပ်ပြီးတော့မှကျွန်တော်တို့ဒီမှာဘလို့အရာတွေကိုဦးစားပေးပြီးတော့မှအထက်တင်းသွားရမလဲဆိုတဲ့ဟာကိုသူတို့တွေနဲ့ညီနိုင်ဆောင်ရွက်ပြီးတော့မှရတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒါကိုရေးထားတာဖြစ်ပါတယ
်ဒီအခု3နှစ်အတွင်းအကောင့်ထဲပေါ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကမ္ဘာ့ဘဏ်ဘက်ကဘယ်လောက်ထိမျှော်လင့်ထားလဲရှင
်ဟုတ်ကဲ့ခင်ဗျာဒီမူပေါင်းက3နှစ်ရေးဟဲ့ဆိုပေမဲ့ကျွန်တော်တို့ဒီလာမယ့်2016မှာပေါ့နော်ဒီအားနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဒါနှစ်3နှစ်စာနှစ်တစ်ဝက်ပေါ့နော်အဲဒီအစီအစဉ်ရဲ့ဒီကာလအလယ်မှာပြန်ပြီးတော့မှဒီတုံးတက်ဖို့ဆိုပြီးတော့မှဒီ landing လုပ်ဖို့ဆိုတဲ့အပိုင်းတစ်ခုကိုကျွန်တော်တို့ထည့်ထားတာရှိပါတယ်ဆိုတဲ့အခါကျတော့အဲ့ဒီချိန်မှာကျွန်တော်တို့ဒီ2015လည်းကြော်သွားပြီပေါ့နော်2015ကြော်သွားပြီဆိုတော့နောက်လာမယ်ဒီဒီတော့ဒီတကံလည်းဖြစ်နေမယ်ချိန်ဆိုတော့ကျွန်တော်တို့အခုရေးဆွဲထားတဲ့မူပေါင်းလေးနဲ့ပတ်သက်ပြီးတော့မှအလက်ရှိတွားနေတဲ့ဒီလုပ်ငန်းတွေပေါ်မှာအားသာချက်တွေရှိတယ်ဘလို့အားနည်းချက်တွေရှိတယ်ဘလို့ဆက်ပြီးတော့မှတွားမလဲဆိုတာနဲ့ပတ်သက်ပြီးတော့မှ review လုပ်ဖို့ landing လုပ်ဖို့ဆိုပြီးတော့မှအစိတ်ပိုင်းတစ်ခုအနေနဲ့ကျွန်တော်တို့ထည့်ထားတာရှိပါတယ်
ဒီစီစဉ်အရ2015ခုနှစ်ကနေ2019ခုနှစ်ထိ3နှစ်အတွင်းလူဦးရေ3တန်းလောက်ရှိတဲ့ကိုဝင်ဆောင်မိခင်နဲ့ကလေးတွေအတွက်ကျန်းမာရေးဝန်ဆောင်မှုတွေနဲ့လူဦးရေ6တန်းအတွက်လျှက်စစ်မီးနဲ့အခြေခံဝန်ဆောင်မှုတွေကိုထောက်ပံ့ပေးမှာဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့မနေ့ကထုတ်ပြန်ကြမှာဖော်ပြထားပါတယ်ဒါအပြင်ကမ္ဘာ့ဘဏ်ရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ IFC ခေါ်နိုင်ငံတကာဘဏ္ဍာရေးပူးပေါင်းဆောင်ရွက်မှုအသင်းကနေရင်းနှီးမြှုပ်နှံမှုအတွက်အမေရိကန်ဒေါ်လာတန်း1000နဲ့နည်းပညာအတွက်ဒေါ်လာတန်း20ကိုလည်းအကူအညီပေးမှဖြစ်ပါရဲ့ရှင်